အခုတစ်ခါပင်လုံညီလာခံအပေါ်မှာတိုင်းရင်းသားကိုယ်စားလှယ်တွေရဲ့တိုက်တွန်းချက်ကိုတင်ပြပါမယ်။ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားကောင်းဆောင်ကြီးတွေ1948ခုနှစ်ပင်လုံညီလာခံမှာဂတိပြုခဲ့ကြတဲ့အတိုင်းပဲအနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲရမှာကိုယ်ပိုင်အုပ်ချုပ်ခွင့်ပြဋ္ဌာန်းခွင့်တွေကိုအာမခံမဲ့အချက်တွေကိုထည့်သွင်းပေးဖို့21ရာစုပင်လုံညီလာခံကိုတက်ရောက်ဆွေးနွေးကြတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုကိုညံဝဲအောင်ကစူးစီးတင်ဆက်ထားပါတယ်။
စတေမနာတရနေ့ကဒုတိယမြောက်နေ့အဖြစ်ကျင်းပတဲ့21ရာစုပင်လုံညီလာခံမှာတိုင်းရင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့သဘောထားတွေကိုပုံမှန်လင်းလင်းတင်ပြကြတာတွေ့ရပါတယ်။ပြည်နယ်တွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေကြားယခင်ပင်လုံညီလာခံကာလတုန်းကသဘောတူထားခဲ့တာမို့ဒါကိုအလေးထားထည့်သွင်းဖို့လိုကြောင်းမွန်မျိုးသားပါတီရဲ့အထွေထွေအတွင်မူနိုင်လက်ရီတမက21ပင်လုံညီလာခံမှာတိုက်တွန်းသွားပါတယ်
။ဟောဝါ1948ဂျွန်လ16ရက်နေ့မှာကျင်းပတဲ့တိုင်းပြည်ပြည်ပြည်လွှတ်တော်မှာလဲဘူချုပ်အောင်ဆန်းကိုယ်တိုင်မှာပဲခွေးစည်းပုံအခြေခံဥရရေးဆွဲရမှာအခြေခံရမဲ့မူလေးချက်နဲ့လမ်းညွှန်ချက်ခုနှစ်ချက်ကိုချမှတ်ခဲ့ခွေးစည်းပုံအခြေခံဥရမှာဖော်ပြထားခြင်းခံရတဲ့တတိပုဂ္ဂလပြည်နယ်တွေဟာလုံးဝကိုယ်ပိုင်အုပ်ချုပ်ရေးအပြည့်ဝရရှိခံစားစေရမယ်ဆိုတဲ့အချက်ပါခဲ့ပါတယ်။ဒါတွေကိုကြည့်ခြင်းအဖြစ်ကျွန်တော်တို့ဘူချုပ်အောင်ဆန်းတဲ့တိုင်းရာခေါင်းဆောင်များဟာအနာဂတ်ဖွယ်ရပြည်တော်စုဒီဆောက်တဲ့နေရာမှာအခြေခံမူတွေကိုအခိုင်အမာချမှတ်ထားခဲ့ပြီးဖြစ်ပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်မှာအပြစ်ခတ်ရခဲ့တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA ဘိုဟိုကော်မတီဝင်ဒုတိယဗိုလ်မှူးကြီးဆိုင်းငင်းကလည်းပြည်နယ်တွေအရေးပြည်နယ်များကိုယ်တိုင်ဖြည့်ဆွင်းခွင့်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေအတွက်ဆွေးနွေးသွားခဲ့ပါတယ်
။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS နေဖြင့်အမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ဒီမိုကရေစီရေးလူ့အခွင့်အရေးစသည့်အနစ်ဒါရများပြည်내တွင်းအရေးကိုပြည်내များကိုယ်တိုင်ဖြည့်ရှင်းခွင့်ဆိုတဲ့1948မင်းလုံးစာချုပ်နဲ့1961ပြည်내များညီလာခံမှာဖော်ပြပါရှိပြီးဖြစ်တဲ့အခြေခံအကြောင်းရဲ့အပေါ်မျှတစွာဖော်ထုတ်ဆွေးနွေးသွားမှာဖြစ်ပါတယ်
။ဒီပြည်လုံးညီလာခံမတိုင်ခင်ကချင်ပြည်내မိုင်ကြမ်းရံမှာကျင်းပတဲ့တိုင်းသားခေါင်းဆောင်တွေအစည်းအဝေးမှာ2008ဖွဲ့စည်းပုံကိုပြင်ဆင်ရေးဆွဲဖို့ဆုံးဖြတ်ခဲ့တယ်လို့တင်ပြသူကတော့ဝါဒီမိုကရက်တစ်ပါတီဘိုဟိုအလုံးမှုဆောင်ဦးရန်ကျော်ဖြစ်ပါတယ်
။ဒီမိုကရေစီစနစ်ထွန်းကားပြီးဖက်ဒရယ်စနစ်နဲ့အညီအခြေခံဥပဒေအသစ်ပြန်လည်ပြင်ဆင်ရေးဆွဲရန်ဖြစ်ပြီးအနှစ်ချုပ်မှာငြိမ်းချမ်းရေးရရှိရန်ဖြစ်သဖြင့်ကျွန်တော်တို့ဝါဒီမိုကရက်တစ်ပါတီအနေဖြင့်နှစ်နှစ်ကာကာကုံယူထောက်ခံပါတယ်
။ဒီလိုတောင်းဆိုမှုတွေရှိပေမဲ့2008ဖွဲ့စည်းပုံဥပဒေဟာဖက်ဒရယ်စနစ်အတွက်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံမျိုးဖြစ်တယ်လို့တမရတော်ကူစလဲဘုံမူကြီးစိုးတင်ကပြောဆိုသွားပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေ2008ပါပြဋ္ဌာန်းချက်တွေကိုဥပဒေပညာရှင်တူဖြစ်တဲ့ပါမောက်ခရိုနယ်ဝက်ရဲ့ပြည်တော်စုတနည်းအားဖြင့်ဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးဖွင့်ဆိုချက်များနဲ့ချိန်ထိုးကြည့်မယ်ဆိုရင်ပြည်တော်စုဘိုလ်အစိုးရနဲ့ဒေသယူနစ်အစိုးရများရှိခြင်းဥပဒေပြုရေးနဲ့အုပ်ချုပ်ရေးအာဏာနှစ်ရပ်ကိုပိုင်းခြားပေးထားခြင်းဗန္ဒာရေးနဲ့တရားစာတများအားအစိုးရနှစ်ရပ်အကြခွဲဝေသုံးဆွဲမှုကိုပိုင်းခြားသတ်မှတ်ပေးထားခြင်းရှိခြင်းတို့ကြောင့်ဖွဲ့စည်းပုံအခြေခံဥပဒေ2800ဆိုရင်ဖက်ဒရယ်စနစ်ရဲ့ဝိသေသလက္ခဏာများနဲ့ကန့်ညီမှုရှိကြောင်းသုံးသပ်တင်ပြပါတယ်
။တန်ခိုင်ရေးပါတီနဲ့အခြားတက်မတော်သားကိုယ်စားလှယ်တွေကလည်း2008ဖွဲ့စည်းပုံဟာဖက်ဒရယ်ဖွဲ့စည်းပုံနဲ့ညီညွတ်တယ်ဆိုပြီးအဓိကထားထောက်ပြပြောဆိုကြပါရစေခင်ဗျာ။